မလေးရှားနိုင်ငံထဲမှာရခိုင်မောင်းတို့အရေးဆန္ဒပြမှုတွေရှိနေချိန်မှာပဲမလေးရှားနိုင်ငံကိုမြန်မာအလုံသမားတွေဆီလွတ်တာကိုဒီဇင်ဘာလ6ရက်နေ့ကနေစလို့ခေတ္တရက်ဆိုင်မယ်လို့မြန်မာအစိုးရအလုံသမားဝန်ကြီးဌာနကပြည်ပအလုံကိုင်ဝန်ဆောင်မှုလုပ်ငန်းရှင်တွေကိုမနေ့ကအတိပေးကြေညာချက်ထုတ်ပြန်လိုက်ပါတယ်မလေးရှားနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေကြောင့်လို့ဆိုတဲ့အကြောင်းပြချက်နဲ့အလုံသမားဆီလွတ်မှုကိုခေတ္တရက်ဆိုင်လိုက်တာနောက်မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကလည်းအလုံသမားတွေကိုတတိပေးနှိုးဆော်စာထုတ်ပြန်ထားတာတွေဟာလက်ရှိမလေးရှားနိုင်ငံထဲမှာအလုံလုံကိုင်းနေကြစေမလေးရှားရောက်မြန်မာရွှေပြောင်းအလုံသမားတွေအပေါ်မှာဘလို့မျိုးကြရဲရိုက်မှုတွေရှိနိုင်တယ်လဲဆိုတဲ့အမြင်သုံးသပ်ချက်တွေစုစည်းတင်ပြထားတာနားဆင်ပါရှင
်မလေးရှားကိုတွားရောက်အလုံလုံကိုင်းလူတဲ့မြန်မာအလုံသမားတွေကိုဆင်လွတ်တဲ့လုပ်ငန်းစဉ်ကို2016ခုနှစ်ဒီဇင်ဘာလ6ရက်နေ့ကနေစပြီးခေတ္တရက်ဆိုင်မှုအလုံသမားတွေကိုမလေးရှားကိုတာဝန်ယူဆင်လွတ်ပေးနေတဲ့မြန်မာပြည်ပအလုပ်ကိုင်ဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ်နဲ့ပြည်ပအလုပ်ကိုင်အကျိုးဆောင်လိုင်စင်ရအေဂျင်စီအားလုံးကိုမြန်မာအစိုးရအလုပ်သမားလူဝင်မှုကြီးကြပ်ရေးပြည်သူ့အင်အားဝန်ကြီးဌာနကကြေညာချက်ထုတ်ပြန်အမိန့်ပေးလိုက်တာဖြစ်ပါတယ်။မလေးရှားနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့အခြေအနေတွေကြောင့်ခေတ္တရက်ဆိုင်တာဖြစ်တယ်လို့ဆိုထားပြီးခွင့်ပြုမိန့်ရထားပြီးသားအလုပ်သမားတွေကိုဆင်လွတ်လို့တယ်ဆိုရင်အဲ့ဒီအလုပ်သမားမလေးရှားရောက်ပြီးလို့ပြဿနာတစုံတရာပေါ်ပေါက်လာခဲ့မယ်ဆိုရင်သက်ဆိုင်ရာအေဂျင်စီရဲ့ကြံ့ခိုင်မှုနဲ့မြန်မာနိုင်ငံကိုအမြန်ဆုံးပြန်လည်ခေါ်ယူရမှာဖြစ်ကြောင်းနဲ့တကယ်လို့မဆောင်ရွက်ခဲ့ရင်လိုင်စင်ရုပ်သိမ်းတဲ့အထိအရေးယူခံရမယ်ဆိုတာသိရှိကြောင်းဂရီခံဝင်ချက်လက်မှတ်ရေးထိုးပြီးမှအလုပ်သမားဆီလွတ်ခြင်းကိုခွင့်ပြုမယ်လို့အလုပ်သမားဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးမျိုးအောင်ကကြေညာချက်ထုတ်ထားတာပါဒီထုတ်ပြန်ကြေညာချက်နဲ့ပတ်သက်ပြီးမလေးရှားနိုင်ငံကိုဆစ်လွတ်မဲ့မြန်မာရွှေပြောင်းအလုပ်သမားတွေအတွက်ရောမလေးရှားနိုင်ငံထဲမှာအလုပ်လုပ်ကြနေတဲ့မြန်မာရွှေပြောင်းအလုပ်သမားတွေအတွက်လုံခြုံရေးဆိုင်ရာကြရက်ရိုက်မှုတွေဘလို့ရှိနိုင်ပါသလဲဆိုတာကိုအမေရိကန်ပြည်ထောင်စုအဲရီဇိုနာပြည်နယ်မှာရောက်ရှိနေတဲ့မလေးရှားနိုင်ငံကရွှေပြောင်းအလုပ်သမားရေးကူညီဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံဒုက္ခသည်များအစည်းအရုံးဥက္ကဋ္ဌဟောင်းဦးမောင်လှကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကမြန်မာအစိုးရအနေနဲ့နိုင်ငံသားတွေအတွက်အန္တရာယ်သိပ်များတဲ့အခြေအနေမှာအလုပ်သမားတွေဆေလွတ်မှုကိုလုံးဝရပ်ဆိုင်းပစ်မယ်ဆိုတဲ့ယတိပြတ်သဘောထားကိုခိုင်ခိုင်မာမာချမှတ်တင်တယ်လို့အခုလိုဖြေပါတယ
်။ရပ်ပစ်တယ်လို့ပြောပြီးတော့ဟာဟိုလက်မှတ်ထိုးပြီးတော့ဂရီခံဝင်ချက်တွေနဲ့လုံးလို့ရှိရင်ပြန်လွတ်မယ်ဆိုတော့ရပ်တယ်ဆိုတဲ့စကားကဘာအဓိပ္ပာယ်ရှိတော့မှလဲ။ဒီလူတွေကိုလွတ်ပြီးတော့ဟိုမှာအစင်မပြေမပြန်ခေါ်မယ်ဆိုတဲ့အခါကျတော့ဗျာ။အဲ့တော့သွားတဲ့လူတွေကလည်းရင်တစ်သိမ့်သိမ့်နဲ့သွားရမယ်။ကျန်ခဲ့တဲ့မိသားစုတွေကလည်းဘာများဖြစ်မလဲဆိုတဲ့တော့ကစိတ်နဲ့နေနေရမယ်မသွားသေးတဲ့လူတွေကိုမလွတ်နဲ့ဗျာရောက်နေတဲ့လူတွေကိုဘယ်လိုအကာအကွယ်ပေးမလဲဆိုတဲ့ဟာကိုလုံးဝမှာဗျာစီးပွားရေးတခုတည်းအေဂျင်စီတွေကကြည့်ပြီးတော့ပဲဖြစ်ဖြစ်ဟလာအစိုးရကပဲဖြစ်ဖြစ်လက်မမီပုံသားတွေကိုလုံးမလုတ်သင့်ဘူးဗျာဟလာဟိုမှာရှိတဲ့လူတွေကအတိဆုံးကျွန်တော်တို့လည်းဟိုမှာနေခဲ့တာတော်တော်ကိုကျွန်တော်တို့လည်းအသေးကြုံနေများတယ်ချင်းချင်းပြောရင်တယောက်ကနေအော်ပြီးတော့စားပြီးတော့ရိုက်နောက်လူတွေကဝိုက်ရိုက်တာအဲ့ဒီဟိုကဘာမှမသိပဲနဲ့ခါလာအဲ့လိုမျိုးတွေကျွန်တော်တို့အများကြီးခဲခဲဘူးလေအခုဥစားကဘာဘာရင်းနဲ့ဟလာနိုင်ငံကောင်းဆောင်နေနာမည်တွေပါခေါ်ပြီးတော့ဒီလိုတယောက်နဲ့တယောက်လုံနေတယ်ဆိုတဲ့ဥစားကဘာမှနားမလဲတဲ့မြေကမ်းနေသောက်ကမ်းသမားတွေဆွေးရောက်သမားတွေကပြဿနာထရှာခဲ့မယ်ဆိုရင်ကျွန်တော်တို့လူတွေကဒုက္ခရောက်ကြအကြောင်းအများကြီးရှိတယ်
ဟုတ်ကဲ့အဲ့တော့အန်ကယ်ဦးမောင်လာတို့ကလည်းဒီမလေးရှားနိုင်ငံထဲမှာရွှေပြောင်းလူသမားတွေအရေးရောဒုက္ခတွေတွေအရေးရောထက်ထဲဝုံဝုံလုပ်ခဲ့တဲ့သူတွေဆိုတော့အခုလက်ရှိပေါ့နော်မလေးရှားနိုင်ငံရဲ့လက်ရှိအခြေအနေပေါ်မှာမူတည်ပြီးတော့မြန်မာအစိုးရအနေနဲ့လူသမားတွေအရေးရောပေါ့နော်ဒီသူတို့လုံခြုံရေးခုနပြောသူတို့လုပ်ငန်းခွင်ထဲမှာလုံခြုံရေးအပြင်သွားလာတဲ့ခါမှာလုံခြုံရေးဘာတွေလုပ်စပေးသင့်တယ်လို့အန်ကယ်အနေနဲ့အကြံပြုချင်တာရှိပါလဲရှင
်ကျွန်တော်အနေနဲ့ကတော့အစိုးရအနေနဲ့လည်းဘာလုပ်မပေးနိုင်တန်ယုံကလည်းဘာမှလုပ်မပေးနိုင်ကိုသတိထားပြီးတော့အပွားလာစင်းကြီးအပြောဆိုစင်းကြီးအဲ့ဒီလိုပဲနေရမယ်ဘူးမှမကယ်နိုင်ဘူးတခုဖြစ်နေတဲ့ကိစ္စကဖြစ်လာရင်ကိုလူတွေခံရမှာကြီးပဲအမဖြစ်သေးတော့ဘာမှမဖြစ်သေးဘူးဖြစ်လာခဲ့ရင်ပြီးဆိုတာကလောင်ရင်ဇက်တိုက်လောင်တတ်တယ်အဲ့ဒါကြောင့်မို့လို့ကျွန်တော်ကတော့ရှင်းရှင်းပြောရရင်မပေါ်သေးတာတွေကိုမပေါ်ပါနဲ့ဟလာဟိုလိုဒီလိုဖြစ်လာမှဘာညာမပြောနဲ့အဲ့ဒီအလုပ်ကိုလုံးမဲ့စားဟောဒီအထဲမှာရောက်နေတဲ့လူတွေကိုဘယ်လိုကူညီပေးရမလဲအကာအကွယ်ပေးရမလဲဆိုတဲ့ဥစ္စာတွေကိုစဉ်းစားပြီးတော့လုံးတင်ပို့ပြီးတော့ကောင်းတယ်လို့ကျွန်တော်မြင်ပါတ
ယ်ဒါကတော့အမေရိကန်ပြည်ထောင်စုအဲရီဇိုနာပြည်နယ်ကိုရောက်ရှိနေတဲ့မလေးရှားနိုင်ငံကရွှေပြောင်းအလုပ်သမားကြီးကူညီဆောင်ရွက်ပေးခဲ့တဲ့မြန်မာနိုင်ငံဒုက္ခသည်များအစည်းအရုံးဥက္ကဋ္ဌဟောင်းဦးမောင်လှကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်အလားတူပဲမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံဘက်ကလည်းမလေးရှားရောက်မြန်မာနိုင်ငံသားတွေနဲ့မြန်မာရွှေပြောင်းအလုပ်သမားတွေကိုသတိပေးနှိုးဆော်စာထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မောင်နှံအရေးဆန့်ကျင်ဆန္ဒပြမှုတွေရှိနေတဲ့အတွက်မလိုလားတဲ့ကိစ္စရပ်တွေမဖြစ်ပေါ်စေရေးအထူးဂရုပြုသွားလာကြဖို့ကိုနှိုးဆော်တိုက်တွန်းထားတာဖြစ်ပါတယ်။ရ ရခိုင်မြင်းနယ်မောင်နှောအရေးမလေးရှားဝန်ကြီးချုပ်ကိုယ်တိုင်ပြီးခဲ့တဲ့တနင်္ဂနွေနေ့ကဥဆောင်ဆန္ဒထုတ်ဖော်ခဲ့တဲ့အပြင်တန်ယုံရှိမှလည်းဆန္ဒပြမှုတွေရှိနေတဲ့အတွက်မလေးရှားနိုင်ငံတွင်အလုပ်လုပ်ကိုင်နေရတဲ့တင်းချီတဲ့မြန်မာအလုပ်သမားတွေကြားလုံခြုံရေးစိုးရိမ်မှုတွေမြင်မာနေခြင်းလည်းဖြစ်ပါတယ်ရှင်။